ရန်ကုန်တိုင်းအတွင်းမြို့နယ်တွေအထူးသဖြင့်တော့တရုတ်ပိုင်စီးပွားရေးလုပ်ငန်းတွေအများအပြားရှိတဲ့ဆိုင်းသာယာမြို့မှာမြို့နယ်မှာကာစီနိုလောင်းကစားရုံတွေနဲ့လက်ပေးလက်ယူမှုတွေကြီးထွားနေပြီးတနင်္ဂနွေနေ့ကစစ်ကောင်စီခံထားတဲ့အထွေထွေအုပ်ချုပ်ရေးမှုလည်းဒီလိုကိစ္စတွေနဲ့ဆက်နွယ်ပြီးလှုပ်ကြံတပ်ဖြတ်ခံရတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပါတယ်။ဒါကြောင့်ဒီနေ့တင်းလာနေအထိလုံခြုံရေးတင်းကြပ်ကြပ်ချထားရတယ်လို့ဒေသခံတွေကပြောပါတယ်ဒေသခံတွေလည်းစိုးရိမ်မှုရှိနေကြောင်းသတင်းရရှိပါတယ်ရန်ကုန်ကပေးပို့ထားတဲ့သတင်းပေးပို့ချက်ကိုဦးတင်မောင်တန်းကပြောပြပေးမှာပ
ါရန်ကုန်တိုင်းကစစ်အုပ်ချုပ်ရေးနယ်မြေတွေအထူးသဖြင့်လိုင်တာမြို့နယ်ထဲမှာဟိုတယ်ပန်းပြကာစီနိုလောင်းစားရုံတွေကြီးထွားနေပြီးဒါကိုအကြောင်းပြုလို့ပေါ်ပေါက်လာတဲ့လက်ပေးလက်ယူမှုတွေလည်းစစ်ကောင်စီရန်ရဲချမ်းမှကြီးထွားလာပါတယ်အခုတင်းကုန်တွေကလိုင်သာယာအနောက်ပိုင်းမြို့နယ်ရဲ့အထွေထွေအုပ်ချုပ်ရေးမှုလှုပ်ကြံတက်ဖြတ်ခံရရပါတယ်။တည်ဆုံသူဟာဒီလိုကာစီနိုလောင်းစားရုံတွေကိုအကာအကွယ်ပေးထားတယ်လို့သူနဲ့နှိဆက်သူတို့က VOA ကိုပြောပါတယ်။ကုန်စည်လုပ်ငန်းအင်ဂျင်နီယာလုပ်ငန်းတွေကိုအချိန်တိုအတွင်းမှာပန်ဆိုင်ခဲ့ပြီးလူငယ်တစ်ထောင်နီးပါးကိုအတင်းအဓမ္မစစ်မှုထမ်းဖို့စုဆောင်ခွဲကြောင်းလဲလိုင်းတာမြို့ကဒေသခံတို့က VOA ကိုပြောပါတယ်။
အဲ့ကအဲ့သူကအရင်တော့ဘာမှမဟုတ်ဘူးသိလားဒီကမှုတွေလောက်တာလေးလုပ်ပြီးတော့ဖောက်တည်ပေးတဲ့ဟာလောက်တာနေရနေလာပြီးတော့ဒီလိုမှအလိုကိုလူပေါင်းပြီးလူပေါင်းနေလို့စီးပွားရေးတော့ပြီးတော့အဲ့လိုမျိုးပေါ့ဟဲ့တဲ့မလူကြီးလောက်ပြီးတော့လူကြီးလောက်တော့ထောမှန်းပြီးလူတွေကလေသက်ဆိုင်နေသိလားပေးရမှလည်းသူတို့မသိဘူးသိလားအဲ့နေရာမှာလေတယောက်ပဲသက်သေးသွားနောက်မှတန်းစီလာနေလှုပ်ချင်နေသူကဘယ်တော့လှိုက်သားရအရန်ရတယ်လေနိုင်ငံသားတွေလည်းများတယ်ဟာတရုတ်ပြည်ပြောအလောင်းသားယူနေခါရည်လေကြာမနေပေးရတာအတိယုတ်ကအလောင်းသားယူပြီးတာသူတို့ကအဲ့ဒီပေါ်တေးခွင့်အခွင့်ပြပြီးအဲ့ဒီထဲမှာလုပ်နေတာစင်မြင်ဘူကသမှုဆောင်တဲ့ထိမှာပေါ်တေးကြီးတစ်ခုဆောက်တာညာဘက်ကကားရီယာအတိထဲမှာအဲ့ဒီယုတ်ကတောက်ဆိုင်နဲ့ဟောပေါ်တိုင်ပြီးတော့လုပ်တာအဲ့ဒါကြီးဟန်ကြီးအဲ့ဒါအနောက်မှာအဲ့ဒါကြီးပဲလုပ်နေကြတာဆက်ကြံနေအဲ့ဒါကြီးပဲဆက်နေကြရသည
်ရန်ကုန်တိုင်းရဲ့တခြားမြို့နယ်တွေမှာလည်းဒီလုပ်ငန်းတွေကိုအကာအကွယ်ပေးတဲ့စစ်ကောင်စီရဲ့အောက်ခြေအုပ်ချုပ်ရေးအဖွဲ့တွေမှာလက်ပေးလက်ယူမှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်နေတာပါစစ်မှုမထမ်းခြင်းသူတွေ၊သုံးဘိန်းမောင်းသူတွေ၊ထောက်ခံစာလုပ်သူတွေ၊ရုပ်လုပ်ငန်းအစင်းစင်းနဲ့စီးပွားရေးလုပ်ငန်းတွေအထိအစင်းစင်းမှာငွေပေးနေတဲ့အကြောင်းဒေသခံတချို့က VOA ကိုပြောပြခဲ့တာပါ။